ကုလသမဂ္ဂထွေထွေညီလာခံတယောက်ကိုညောင်ညူရောက်နေတာပေါ့နော်အဲ့တော့ဒီကုလသမဂ္ဂထွေထွေညီလာခံကြီးမှာဒီကုလသမဂ္ဂအတွင်းမှုချုပ်အင်ဒိုနီးယားကူဒေရက်စ်ကနေပြီးတော့ဒီအာဆီယံနိုင်ငံသားရေးဝင်ကြီးတွေနဲ့လည်းတွေ့ကြတာရှိပါတယ်အဲ့တော့ဝင်ကြီးလည်းတက်ခဲ့မှာပါအဲ့ဒီမှာကိုရသမဂ္ဂတွင်မှုချုပ်ကနေပြီးတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူအကြံပေးသွားတာလေးရှိပါတယ်ဒီထဲမှာဒီရခိုင်ပြည်နယ်မှာရှိတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေပေါ့လူသားချင်းစာနာမှုထောက်ထားတာနေနဲ့ပတ်သက်ပြီးတော့သူစိုးရိမ်မကင်းဖြစ်တယ်လို့ပြောပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကပေါ့လေဟိုဘယ်လိုများပါဝင်ဆွေးနွေးကြတာရှိပါလဲရှင
်ဒီရခိုင်ရေးကိစ္စကတော့ဒီစီးရီးယားမှာဆွေးနွေးရကိစ္စမရှိတော့လည်းပဲအတွင်းမှုချုပ်ကဒီကိစ္စနဲ့ပူပန်နေဆိုတာသိတဲ့အတွက်ကျွန်တော်တို့အနေနဲ့ဒီကိစ္စမှာအဖြေရှင်းဖို့အတွက်ကျူပန်းဆောင်ရွက်မှုလေးရှင်းပြပါတယ်အဓိကနံပါတ်1ကတော့အခုလောလောဆယ်အာယုံဆိုင်တင်လာသည်ဒီအတိတ်ဆောင်တော်ရလေးတို့ပြန်လဲလက်ခံရေးပေါ့နော် reparation process အများဆုံးစတင်မှုကိစ္စဖြစ်တဲ့ဆိုကြအဲ့ဒါကိုပြောပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်နဲ့လက်မှတ်ထိုးထားပြီးတဲ့နောက်ပိုင်းအော်ကျွန်တော်တို့လုံတင်လုံတင်တာပြင်ဆင်တာအကုန်လုံးပြင်ဆင်ပြီးပြီဒါပြီးခဲ့တဲ့January 23ရက်နေ့ကစပြီးတော့ကျွန်တော်တို့လက်ခံမှုဟိုအစင်းသင်းဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်အဲ့ဒီကိစ္စလည်းရှင်းပြတယ်ဒါပေမဲ့ကျွန်တော်တို့ကလက်ခံတဲ့ပဲဖြစ်နေတယ်ဟိုတစ်ဖက်ကပို့တဲ့ဘက်ကဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်မပို့တဲ့များကျွန်တော်တို့ကတော့တစောက်နေမှအနေထားပဲရှိတယ်ကျွန်တော်တို့အနေနဲ့ကတော့မြို့တော်ဘိုင်းကလက်ခံမှုအစင်းသင်းရှိနေဆိုအကြောင်းပြောတယ်နောက်တစ်ပိုင်းကတော့ကုလသမဂ္ဂနဲ့ကျွန်တော်တို့အဒီပြသနာကမှာကုလသမဂ္ဂအခမ်းအနားကိုလည်းရေးကြည့်ရဆိုတော့ကျွန်တော်ပြောတယ်အဲ့တော့ကုလသမဂ္ဂနဲ့လည်းကျွန်တော်တို့ UNHCR နဲ့ရော UNDP နဲ့ရောကျွန်တော်တို့ဒီဟာပေါ့နော်သုံးဖွဲ့ဆိုင်လက်မှတ်ရေးထိုးထားတာရှိတယ်အဲ့တော့သူတို့လုပ်ငန်းတွေလည်းအခုစတင်နေပြီဆိုတော့ UN ရဲ့လုပ်ငန်းတိုင်းပေါ့တော့သူတို့ထုံးစံတိုင်းပဲလုပ်ငန်းမစခင်သူတို့ assessment ဆိုတာ question ပြီးအကြေခံမှုတွေလုပ်တယ်အဲ့တော့ကျွန်တော်တို့ကပထမဆင့်အနေနဲ့ဟိုပေါ့ပထမဆင့်အနေနဲ့ကျွန်တော်တို့ကကြေးရွာကျွန်တော်တို့23ရွာရွေးပေးထားတယ်အဲ့ဒီဟာကိုသူတို့ on ground မှာသူတို့ဖွဲ့တွေ question ပြီးတော့ဘာတွေလိုအပ်ချက်ရှိတော့စစ်ဆေးပြီးပါပြီအဲ့တော့ပြန်လာရပြီနောက်တစ်ဆင့်ကိုကျွန်တော်တို့နောက်ထပ်ရွာ26ရွာလောက်ထပ်တိုးပေးဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒါအမြေပြင်မှာ account ထဲပုံနေပါပြီအဲ့တော့ဒီဟာလည်းတိုးတက်မှုတွေရှိနေပါတယ်နောက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂအတွင်းမှုကြီးအထုကိုယ်စားလဲMiss Christina Sharana ကိုလည်းကျွန်တော်တို့နဲ့ကြိုဆိုတဲ့အကြောင်းသူ့အတွက်လည်းဟိုသူနဲ့လည်းဟိုပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းနဲ့သူ့အတွက်ရုံးကိုလည်းနေပြီးတော့မှာတရားဝင်ဖွင့်ခွင့်ကိုတရားဝင်ခွင့်ပြုထားပြီဆိုတဲ့အကြောင်းအဲ့ဒါလေးထည့်တင်ပြောကြခဲ့ပါတယ်အဓိကပြောကြတဲ့အချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်ဟိုငြင်းငြင်းချမ်းချမ်းအဖြစ်ဟိုပါပေါ့နော်ပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ဟိုပါပေါ့နော်အဖြစ်ဆုံးမဆောင်တဲ့လူဟိုပါပေါ့လူရက်တွေဥစားပေးလာလို့ရှိရင်အခြေအနေကိုမပြေလည်တဲ့ပြင်ပိုဆိုးသွားတာမျိုးပေါ့နော်အဲ့ဒါမျိုးမဖြစ်ဖို့ကျွန်တော်တို့နိုင်ငံအနေနဲ့တာဟာလာတာပြောင်းကြိုးပမ်းနေတဲ့အချိန်မှာပို့ပြီးတော့ဆိုးသွားသွားနေတဲ့အဲလောက်ရတဲ့မျိုးမလုပ်ဖို့ဟာမျိုးကျွန်တော်အနေနဲ့အဲအဲ့ဒါလေးတော့ထည့်သွင်းပြောကြရပါတယ
်ကုလသမဂ္ဂထွေတွင်းမှုချုပ်အပြင်ဒီအမေရိကန်နိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုနဲ့လည်းမြန်မာဝင်ကြီးတွေ့ဆုံခဲ့တဲ့အကြောင်းကိုကျွန်တော်တို့ဖတ်ရပါတယ်ကျွန်တော်တို့တွေ့ရပါတယ်အဲ့ဒီခါမှာဒီမိုက်ဝင်ကြီးပွန်ပီယိုကနေပြီးတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အလားတူပဲဒီရခိုင်ရေးနဲ့ပတ်သက်ပြီးရဝင်ကြီးရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးသွားတာရှိပါတယ်သူတိုက်တွန်းသွားတာလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဝင်ကြီးဦးကျော်တင်ဆွေတွေ့ဆုံခဲ့တော့ကလေဒီကိစ္စနဲ့ပတ်သက်ပြီးဘာတွေများဆွေးနွေးဖြစ်ပါသေးလဲရှင်
ဒီမှာလဲဒီကိစ္စမှာလဲကျွန်တော်တို့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဖြည့်ရှင်းမှုကျိုးပန်းဆောင်ရွက်နေတဲ့အကြောင်းကိုပြောရတာပါပဲတကယ်တည်းအစိုးရကဒီပြဿနာကိုပြည်ပြည်လဲလဲဖြည့်ရှင်းမှုငွေနဲ့ရည်ရွယ်ချက်ရှိတယ်ဒါကြောင့်မို့အစိုးရတက်ပြီးတာနဲ့ကျွန်တော်တို့ဒီကော်မတီအစည်းအဝေးဖွဲ့တယ်အဲ့လိုလုပ်ခဲ့တယ်ဒါပေမဲ့တို့လုံနေတဲ့ကာလမှာဟောပေါ့နော်ဒီကြားဖက်တိုက်ခတ်မှုနှစ်ချိန်ဖြစ်ပွားခဲ့တယ်အဲ့လိုအနေထားတဲ့ကြောင်ကျွန်တော်တို့ဒါမျိုးတွေအဲကျွန်တော်ချိုးပါဆောင်မှုတွေကိုဖြစ်နေသွားတဲ့အနေအထားမျိုးရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီဟာကိုပြည်ပြည်လဲလဲဖြေရှင်းကျွန်တော်အသိရှိတယ်နောက်ပြီးတော့ကျွန်တော်အဓိကကတော့သူတို့ဟိုတော်များစိတ်ဝင်စားနေကြတဲ့ဒီ accountability ဆိုရပေါ့နော်တာဝန်ခံမှု issue နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတွင်းမှာဒီတွင်း initiative နဲ့ဖွဲ့စည်းထားတဲ့ဒီ independent inquiry ကနေပြီးတော့လွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတယ်ဆိုတဲ့အကြောင်းအဲ့ဒီအစီရင်ခံစာကိုကျွန်တော်တို့စောင့်ကြည့်ဖို့လိုတယ်ဆိုရကြအောင်။အဲ့ဒါကိုပြောထားပါတယ်။အခုတော့ Lord of the Fact Finding Mission ကတော့အဓိကဟိုအတိအကျခံလုံတဲ့ဟိုပေါ့နော်။ဟို hard evidence ဖြစ်ပဲနဲ့ interview လုပ်ထားတဲ့ခုနဟိုက interview လုပ်ထားတဲ့အဲရလက်တွေပေါ့နော်။ဟိုပေါ့တချို့ဒုက္ခကောက်စားမှာရှိတဲ့ဒုက္ခတွေ100လောက်ကို interview လုပ်ပြီးမေးထားတဲ့အချက်တွေကိုဟိုစုစည်းထားတဲ့အမျိုးဖြစ်သေးတဲ့အတွက်ဒါကျွန်တော်တို့တက်စီထောက်ထားခံလုံမရှိသေးဘူး။သူတို့ရဲ့ပြောကြားချက်တွေကိုစုစည်းထားပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့ကပြည်တွင်းမှာတရားစုံစမ်းမဲ့ဒီ inquiry commission ကိုပြီးလုပ်ငန်းပြီးအောင်စောင့်ကြည့်ဖို့အတင်းနေဆိုတဲ့အကြောင်းကျွန်တော်အဓိကထားပြောပါတယ
်ဟုတ်ကဲ့ပါအဲ့ဒီကော်မရှင်အနေနဲ့ရောဘလောက်အတိုင်းတာချင်းလွတ်လွတ်လပ်လပ်ပေါ့လေစုံစမ်းစစ်ဆေးနိုင်ပြီရှိပါမလဲရှင်ဘာလို့ဆိုတချို့နယ်နေရာတွေကတော်တော်လေးကိုကန့်တတ်ထားတဲ့လူကြားပါတယ်ပြီးတော့ဟိုလုံယုံရေးအရာလဲပါတာပေါ့လေအဲ့ခါကျတော့ဒီလွတ်လပ်တဲ့ Independent Commission Investigation Commission စုံစမ်းစစ်ဆေး Commission အနေနဲ့လုပ်ပိုင်ခွင့်အတိုင်းတာပေါ့လေအဲ့ဒီဟာလေးနဲ့ပတ်သက်တော့ဝန်ကြီးရှင်းပြပေးပါရှင
်ကျွန်တော်တို့နိုင်ငံမှာ1950ပေါ့နော်ဟိုကပေါ့ဒီအထူးစုံစမ်းစစ်ဆေးကော်မတီဥပဒေဆိုတာရှိပါတယ်အဲ့ဒီဥပဒေမှာအဲ့ဒီဥပဒေတိုင်းအဖွဲ့စည်းထားတာပါအဲ့ဒီဥပဒေအရဆိုလို့ရှိရင်ဒီကော်မတီဟာလွတ်လွတ်လပ်လပ်စုံစမ်းဝင်နေရှိတယ်မြန်မာနိုင်ငံမှာရှိတဲ့ဘယ်ဖွဲ့စည်းမှုဆိုဘယ်ပုဂ္ဂိုလ်မှုဆိုမေးမြန်းစုံစမ်းမေးမြန်းခွင့်ရှိတယ်လိုအပ်တဲ့ဆက်ဆံတောင်းခံခွင့်ရှိတယ်အဲလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်တကယ်သူကဘာလဲဆိုတော့ဟိုပါပေါ့နော်ဟို criminal code စီပဲ code လိုမျိုးအဲ့လို authority မျိုးကိုသူ့မှာရှိပါတယ်ကျွန်တော်တို့သမိုင်းမှာနိုင်ငံသားသားနှစ်ဦးပါပြီးတော့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းကော်မတီဒီကံပထမဆုံးရင်ဖွဲ့စည်းရင်းဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်အဲ့တော့သူတို့ကိုလည်းသူတို့ကြိုက်တဲ့လောက်တခြားပေါ့နော်နိုင်ငံတကာ expert တွေလည်းကျွန်တော်တို့ပတ်မှုကျွန်တော်မပေးဘူးပေါ့နော်သူတို့အနေနဲ့ကြိုက်ရွေးချယ်လို့ foreign expert တို့ပါတို့သူတို့ရွေးချယ်ခြင်းလည်းပေးထားပါတယ်အဲ့တော့သူတို့ကတော့အားလုံးသိပြီးသားပေါ့နော်ဒီဖိလစ်ပင်းကဒုတိယနိုင်ငံကြီးဝင်မရမနာလို့ဆိုတာဒီအမျိုးသမီးအခွင့်အရေးမှာရှေ့တန်းကဒီရဲရဲတော့ဥဆောင်လိုက်အခုပြီးခဲ့တဲ့စီတော်ဆိုတဲ့ဒါကျွန်တော်တို့ရဲ့အဲ့ဒီဒါအမျိုးသမီးရေရံပတ်သက်ပြီးတော့အဲ့ဒီအဖွဲ့အစည်းမှာလည်းသူကဥက္ကဋ္ဌလည်းဖိလစ်ပင်းကိုယ်စားလှယ်ဖြစ်လဲလှုပ်ဆောင်တယ်အာဆီယံချာတာကိုလည်းသူကိုယ်တိုင်ဥဆောင်ရေးဆွဲခဲ့တဲ့ဒေနာမေကြီးဒီပလိုမက်တယောက်ဖြစ်ပါတယ်အဲ့တော့ဂျပန်ကတမ်မကြီးမစ္စတာအိုရှိမားဆိုတာလေတကယ်ကုလသမဂ္ဂမှာအထူးလေးစားတဲ့ဟိုပါပေါ့နော်ဂျပန်တမ်မကြီးဟောင်းဖြစ်တယ်နောက်ပြီးတော့ဒီသူတို့ရဲ့အိုချာဆိုတဲ့ဒီဟိုပါနော်ဒီကုလသမဂ္ဂရဲ့တထောက်တွင်မှုကြီးဟောင်းလည်းဖြစ်တယ်သူတို့ကလည်းဒီမမကန်ကစစ်သွေးမှာပါကျွန်တော်မြန်မာအဖွဲ့ဝင်တို့ကလည်း UN မှာအတွေ့အကြုံရှိတဲ့ UNICEF ဝန်ထမ်းဒေါက်တာအောင်ထွန်းသက်ရဲ့နောက်ပြီးတော့အမြဲတမ်းဆိုရလေဟိုပါပေါ့ဥပဒေမှာကြွန့်ကျင်တဲ့အတားကျွန်တော်တို့တရားဟိုပါပေါ့နော်ဖွဲ့စည်းပုံချင်ဥရရုံရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်အဲ့တော့သူတို့ကလွတ်လွတ်လပ်လပ်လုပ်ကံ ပေးထားပါတယ်သူတို့တွေသွားလို့ရှိရင်လည်းကျွန်တော်ညွှန်ကြားထားတယ်ရခိုင်ပြည်နယ်သွားလို့ရှိရင်အဆောင်အချောင်းပို့တော့ပို့ပြီးနောက်မင်းမြန်းတာတွေမှာလွတ်လွတ်လပ်မင်းမြန်းခွင့်အဲ့လိုမျိုးပေးထားပါတယ်အဲ့တော့သူတို့ကကွေဖက်မှာသွားတွေ့ရခါမှာလည်းသူတို့အနေနဲ့သူနဲ့ပူးပေါင်းဆောင်ရမယ်လို့ကျွန်တော်ဟိုပေါ့နော်ခရစ်ပြုတယ်လို့ကျွန်တော်လည်းအဲ့ဒါလည်းကျွန်တော်တို့ကြားသိရပါတယ်ဒါကောင်းတဲ့လက္ခဏာဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံကိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်တို့ EU ဖွဲ့ရနေကိုယ်စားလှယ်ဖွဲ့တွေလာမယ်ဒီ American ကလာမယ်ရှိသမျှဒီကုလသမဂ္ဂကလာမယ်ရှိသမျှအဖွဲ့အစည်းလာတိုင်းလာတိုင်းမှာဒီရခိုင်ပြည်နယ်ကိုလေ့လာတဲ့လူတွေရှိပါတယ်ရခိုင်ပြည်နယ်မှာဥပမာဒေါက်တာဝင်းမြတ်အေးတို့အဖွဲ့ဆိုလို့ရှိရင်သူရေပြင်မှာပေါ့သူတို့ဘာတွေပြင်ဆင်ထားရဲဆိုတာတွေလိုက်ပြလိုက်ကြကြနန်းနာပဲဒီဒုက္ခတွေပြန်လာရင်ဘယ်လိုနေရာဒီ reception ဟိုသူတို့တွေခိတ္တရာကြီးတဲခုမဲ့စခန်းတွေလိုက်ပြပါတယ်ဒါပေမဲ့ဘလို့ဝဲပြမမာပြည်ကနေပြန်သွားတာတိုင်းနေဟာဒုက္ခတွေလက်ခံဖို့မြန်မာနိုင်ငံကတော့စဉ်းစားမဖြစ်သေးဘူးဆိုပြီးတော့ပဲဝေဖန်နေတဲ့အတန်တွေပဲကြားနေရပါတယ်အဲ့ဒါဘလို့များဖြစ်လို့ပါလဲရှင
်အဲ့ဒါတော့သူတို့ရှုမြင်တဲ့အမြင်ပေါ့နော်ကျွန်တော်တို့ကတော့အခုလက်ခံရေးစခန်းတစ်ခုပေါ့နော်ရေလန်းလားတကုန်းလန်းလားတခုဒါကျွန်တော်တို့ဟိုနိုင်ငံဘင်္ဂလားဒေ့ရှ်မြန်မာသောရည်ထပ်ပါတယ်အဲကျွန်တော်တို့ reception ကလည်းတစ်ခုထားမယ်မှာစစ်ဆေးဖို့တဲ့ကွန်ပျူတာတွေတော့ ID card တွေထုတ်ပေးဖို့အစင်းလောက်ထားပြီးသားနောက်ဒီဘက်က transit ကလည်းလှဖို့ကောင်ဆိုတာ transit ဆိုတော့လူပေါင်း 3,000 လောက်ထိ accommodate လုပ်နိုင်တယ်အဲတော့ကျွန်တော်တို့ကတော့သူတို့ပြန်လာရင်ဒီအဲဒီမှာစစ်ဆေးမယ်အဲဒီမှာခဏတက်ခွင့်တက်ခုပြီးရင်သူတို့မိရွာမှာမိကြတယ်လို့အိမ်တွေပဲဆောက်ဖို့တဲ့ပတ်မိုးပေးမယ်ပေါ့နော် cash for work program နဲ့အဲ့လိုမျိုးပြောထားတယ်အဲတော့သူတို့ကတော့ဒီအနေနဲ့ပတ်သက်ပြီးတော့အစင်းသိမဖြစ်သေးဘူးဆိုတဲ့ဟာသူတို့ကတော့ဘယ်ပေတာနဲ့တိုင်းတယ်လို့မသိဘူးเนาะကျွန်တော်တို့ကတော့ပြောထားကျွန်တော်တို့စစ်ပြီးတော့ပေးထားလူ4000ယောက်လောက်ပေးထားပြီးပါပေါ့ရခိုင်မှာနေတာဆိုနေတယ်ဆိုတာအသက်တွေထိုင်ခိုင်လုံတဲ့လူတွေပေါ့เนาะအဲ့4000ယောက်ပေးထားတယ်မနေ့ပြန်ပို့မယ်ဆိုကျွန်တော်မနေ့ပြန်လာပါပဲเนาะစစ်ဆေးပြီးတော့အမကတ်မှာထားမယ်အဲ့တော့ရွာမှာအိတ်သူတို့အိမ်ဆောက်တယ်ဆိုတာလည်းအလုံးစုံတစ်လပေါ့တစ်လနှစ်လအဲ့မှာဆောက်ပြီးရင်သူတို့အဲ့ပြောင်းရှိမှာကတ်မှာအမြန်နဲ့ထားဖို့အဲ့တော့သူတို့ကတော့ဟိုအစင်းသိမဖြစ်သေးဘူးဆိုတာကျွန်တော်ထင်တာကတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ကလုံခြုံရေးဘက်ကိုလည်းအလေးထားပြောကြတယ်ဒီလူတွေဟာဒီမှာတသက်လုံးဒီအဖွဲ့တွေဟိုအတူတူနေထိုင်လာကြတာပေါ့နော်လုံခြုံရေးဆိုတဲ့အခါမှာသူတို့ကတော့သူတို့စိုးရိမ်နေတဲ့ဒီ community ကလူတွေရဲ့လုံခြုံရေးဆိုပြီးကျွန်တော်တို့ကျတော့ခေါင်းဆောင်အစိုးရဘက်ကျတော့ဒေသခံတွေရဲ့လုံခြုံရေးကိုလည်းကျွန်တော်စဉ်းစားရပါတယ်စုံလုံခြုံရေးဆိုတဲ့နေရာဒါမှမဟုတ်ကျွန်တော်တို့အနေနဲ့ဟိုလုံခြုံရေးနဲ့ပတ်သက်လို့လည်းဟိုဘယ်အစိုးရမှာ 100% တော့ကန်ဒီမလုံးနိုင်ဘူးဘယ်နေရာမှာဆိုတော့အမေရိကန်မှာတော့မှာ World Trade Center ခုနပြုတ်ခဲ့သွားပြီဖြစ်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ရှိမှာ ဘယ်နိုင်ငံ 100% guarantee တော့မပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့တရားဥပဒေစိုးမိုးမြင့်တင်ရေးအတွက်လည်းလုပ်နေပါတယ်နောက်ပြီးတော့ UNDP နဲ့ UN တို့တီးနေရလဲဒီစစ်တွေတို့မောင်းတော့လုပ်ငန်းခွင့်ပေးနေတယ်ပေါ့ဒါသူတို့အလုပ်လုပ်ကိုင်ခွင့်ပေးထားတယ်အဲ့တော့ဟိုပေါ့တပ်ပါတီလည်းဒီမှာရှိနေတယ်ကျွန်တော်တို့အနေနဲ့ကတော့သူတို့လာရင်ဟိုချက်နေရာချက်ထားပြီးအစင်းလေးရှိလို့ယူဆပါတယ်သူတို့ကဘာဖြစ်လို့အဲ့လိုသုံးတတ်တယ်ဆိုတော့တခြားနိုင်ငံရေးအဖိအားပေးခြင်းနဲ့အကြောင်းရင်းလည်းပါမယ်လို့ကျွန်တော်စိတ်ထဲမှာအဲ့လိုတွတ်ဆမိပါတယ်တုံ့တက်မှုမရှိဘူးဆိုမှဒီဘက်မှာဖိအားပြင်းပြထန်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုဒီဟိုကွယ်လွန်သွားပြီဖြစ်တယ်ဒီကလပ်ကမှအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ကော်မရှင်ဒီအကြံပေးကော်မရှင်ကနေပြီးတော့ထောက်ခံအကြံပြုထားတဲ့88ချက်ထဲမှာ81ချက်အကောင့်ထဲပေါ်ပြီးပြီလို့ဒီမှာဆိုရတာပြောထားတာရှိပါတယ်ဒါပေမဲ့လည်းဒီပြီးခဲ့တဲ့ဟိုစီဝေးတစ်ခုမှာပေါ့နော်ဒီအမေရိကန်တမ္မကြီးကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မကြီးနီကီဟီလီကနေပြီးတော့81ချက်အကောင့်ထဲပေါ်ပြီးပြီဆိုပေမဲ့ဘာမှပေါ့လေဒီဟိုဆုတ်ဆုတ်ပိုင်ပိုင်ပေါ့နော်ဟိုဒီကြကြနနလှုပ်ထားတာမရှိဘူးဆိုပြီးသူကဝေဖန်သွားတာကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့ပေါ့နောက်ပြီးတော့ဒီကြံနေတဲ့ဒီအချက်တရားဟောဘလို့ဖြစ်လို့ခက်ခဲနေညာရှိနေလို့ပါလားရှင်ဆက်ပြီးတော့အကောင့်ကိုဖော်လို့မရသေးတာ
ကျွန်တော်ထင်တာကတော့ဟိုပါပေါ့နော်ဟိုအမေရိကန်အများကြီးကိုယ်စားလှယ်နီကီဟီလီယာပြောတာ on ground မှာတိုးတက်မှုမရှိဘူးဆိုတာသူတိုက်နေပေတာမှာမူတည်ပါတယ်သူတိုက်နေပေတာကကျွန်တော်ထင်တာကဟိုဘက်ရောက်နေတဲ့လူ6000ကျော် 9000 လောက်ကဒီဘက်ကိုမရွေသေးတာကိုသူတိုင်းတာလို့ကျွန်တော်ထင်ပါတယ်ဒါအဲ့အိတ်ပေတိုင်းတာတော့မှားပါမယ် Repetition ကဘင်္ဂလားဒေ့ရဲ့ကမစသေးပါတဲ့ဒီဘက်မှာကျွန်တော်တို့တိုးတက်မှုဆိုတဲ့ဟာခုနဟိုလက်ခံရေးစခန်းတွေဆောက်တာလေးနောက်ပြီးတော့ဟောပေါ့နော်ဒီကျွန်တော်တို့ဘက်မှာဟိုဟိုပြည်တွင်းမှာရှိနေတဲ့ဟိုဟာပေါ့ဒုက္ခတွေစခန်းတွေကိုပိတ်သိမ်းတာတွေပါလေအဲ့လိုမျိုးဆိုကျွန်တော်တို့ပြည်ရဲ့နေ့ကဆို3ခုလောက်ပိတ်သိမ်းခဲ့ပြီနောက်ထပ်2ခုလောက်လည်းပိတ်သိမ်းမှုကြိုးစားနေတယ်ပိတ်သိမ်းမှုဆိုတာလည်းပြောကြတာတော်တော်ဘာသာကပြဿနာဟိုလက်ညှိုးထိုးပြတာလွယ်တယ်ပေါ့နော် solution တော့ဘယ်သူမှမပေးဘူးနော်ပတ်စံဘယ်လိုဖြေရှင်းရမယ်ဆိုတာတော်တော်လေးလေးဟိုပါတင်နေမှုနဲ့နည်းဟိုရခိုင် community နေလဲသဘောကျရတယ်ကဲ့မနေရလို့သဘောအဲ့လိုနေရမျိုး timing ကြီးတိုင်းမှာလောက်ရတာပါအဲ့တော့ကျွန်တော်တို့ကအဲ့လိုမျိုးကဲ့မျိုးအေးပိတ်သိမ်းတာမျိုးတွေလဲလောက်တာတွေလဲရှိတယ်ဒါလဲတိုးတက်မှုပေါ့နော်တချို့ဒါပေမဲ့အများကြီးတော့လုတ်เสียကြံပါသေးတယ်ကျွန်တော်ပြောတာ account ထဲပေါ်ပြီးလို့ပြောတော့ copy ပြီးတချို့ပေါ်ပြီးသေးအဲ့တော့ပြောရအောင်ကျွန်တော်တို့နိုင်ငံကြီးရဲ့ဝန်ကြီးဌာနဆိုဘာတာဝန်ကြလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့ထိတွေ့မှုတွေပြုလုပ်ဖို့အာဆီယံတွေကိုဟိုဒီဟာနဲ့ပဲဖြစ်ဖို့တိုးတက်အောင်အစဉ်ပြတ်ပြောဖို့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်ဘင်္ဂလားဒေ့ရှ်ကိုဆိုကျွန်တော်တို့ဆိုရင်ဟို special envoy လုပ်တာတွေအချိန်ချင်းပါပဲအဲ့လိုမျိုးတွေလုပ်လာတယ်အဲ့တော့ဝန်ကြီးဌာနတွေကိုကျွန်တော်တို့ကဒီ coffee and recommendation တာဝန်ခွဲပေးထားတယ်အဲ့ဒီထဲကနေပြီးတော့ဟိုတိုးတက်မှုလည်းလေးစားတဲ့အချိန် publish လုပ်နေပါတယ်သူအဲ့ဒီ report တွေဖတ်လို့ရှိရင်တိုးတက်မှုတွေတွေ့ပါလိမ့်မယ်။နောက်လမ်းမဆက်တွေရေးရောပါကောင်းအောင်လို့ပြီးတော့ဒီဟောပေါ့သူတိုင်းထားတဲ့ပေတံကတော့ကျွန်တော်ထင်တာကတော့ဒီလူတွေဟွဲမရွေသေးတာပဲပြောရလို့ကျွန်တော်ထင်ပါတယ်။အဲ့တော့ကုလသမဂ္ဂလည်းမှထိုးရမယ်။အဲ့ဒါကြီးလည်းလုံနေပြီ။အဲ့တော့တိုးတက်မှုကဟောပေါ့ဟိုအဲ့လို refugees တွေဒီဘက်ရွေးလာတဲ့တိုင်းကြတယ်ဆိုရင်တော့ဒါသူတို့မတိုးတက်သူတို့ဒါပဲလို့အခုလောလောဆယ်ကျွန်တော်ဘက်ကຢာနဲ့ချီပြီးတော့ဟိုပြန်လာမိမိသဘောတော့ပြန်လာတယ်ရှိပါတယ်။အခုမှအပြင်ဟိုတလောက်162ရောက်တက်တော့ဆိုတော့သူခိုးပြန်လာတော့ပါနော်ကိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကကက်မက်ကပေးမပြန်ဘူးကိုသူကခိုးပြီးပြန်လာတဲ့လူတွေကျွန်တော်တို့ဒီဘက်မှာအဲ့ဒီလူတွေကိုကပ်ပြားလိုက်စစ်စစ်ပြီးတော့ကပ်ပဲသူသူနေရာနဲ့သူပြန်ချထားပြီးပါတခါတည်းလေတစ်စီးပြက်ပြီးရောက်လာတယ်အဲ့လူတွေလည်းသူနေရာသူပြန်လဲနေရာချထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတဖြည်းဖြည်းနဲ့တော့ပြန်လာရတော့ရှိပါတယ်ဒါပေမဲ့ repetition program အရာကတော့ဘင်္ဂလားဒေ့ရှ်ကမလွတ်သေးတဲ့အတွက်ကျွန်တော်တို့ဘာကမစနိုင်သေးတာမတိုးတက်သေးတာဖြစ်ပါတယ်ကျွန်တော်တို့အတိုင်ပင်ကခုနကပြောသလိုလူညွှန်ရေးကောင်စီဘက်ကလာတော့ပြောသလိုပဲပေါ့နော်ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်ထဲဝင်ပြီးတော့သူတို့ဆွဲထုတ်လာလို့မရပါဘူးကျွန်တော်တို့ရှိရောက်လာမှာပဲကျွန်တော်တို့လက်ခံလို့ရမှာပါလို့အဲ့လိုကျွန်တော်ထပ်ပြောကြပါမယ်အဲ့တော့အဲ့ဒါကိုမတိုးတက်သေးတာလို့ကျွန်တော်ဖြစ်ပါတယ်